Afghanistan နိုင်ငံကိုနောက်ထပ်တပ်သားဘလောက်စီလွှတ်မယ်ဆိုတာမဆုံးဖြတ်ရသေးဘူးလို့ American ကာကွယ်ရေးဝန်ကြီး James Mattis ကပြောကြားလိုက်ပါတယ်။ Afghanistan နိုင်ငံတည်ငြိမ်လုံခြုံရေးအတွက် American ကဆက်ပြီးစီရေးထောက်ပံ့သွားမယ်လို့တမန် Donald Trump ကြေညာခဲ့ပြီးတဲ့နောက်မှာဝန်ကြီး Mattis ကအင်္ဂါနေ့မှာခုလိုပြောကြားခဲ့တာဖြစ်ပါတယ်။ကြီးရည်လေပူးတွဲစီးဥစည်းချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Joseph Dunford နဲ့တိုင်ပင်ဆွေးနွေးနေပြီးတော့ဗိုလ်ချုပ်ကြီး Dunford ရဲ့အစီအစဉ်ပေါ်မှာအခြေခံပြီးဆုံးဖြတ်မှာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးကပြောပါတယ်။ဒီနေ့လာနေညတော့ကနိုင်ငံကိုပြောကြားခဲ့တဲ့မင်ကွန်းနဲ့မှသမရထရန်ကသူ့အနေနဲ့တပ်သားအရေးအတွက်စီးရင်အစီအစဉ်တွေကိုကြိုပြောမှာမဟုတ်ဘဲအာဖဂန်နစ္စတန်နိုင်ငံတွေကအကြမ်းဖက်ဝါဒတိုက်ခိုက်ရေးကိုအခြေအနေပေါ်မူတည်ချင်းကပ်ဆောင်ရွက်သွားမယ်လို့ပြောကြားခဲ့ပါတယ်။လောလောဆယ်အာဖဂန်နစ္စတန်မှာအမေရိကန်တပ်သား1400လောက်ရှိနေပြီးတော့အများစုကတော့အာဖဂန်တပ်တွေကိုစီးရင်သင်တန်းပေးတာအကြံပေးတာတွေလုပ်နေပါတယ်။ဒါပေမဲ့တချို့ကတော့ဒီတာလီဘန်နဲ့အာဖဂန်နစ္စတန်နိုင်ငံထဲမှာရှိတဲ့ IS တစ္ဆာခံအဖွဲ့တွေအပေါ်တံပြန်ကြမ်းဖက်မှုတိုက်ဖြတ်ရေးစစ်ဆင်ရေးတွေမှာပါဝင်ဆင်နွှဲနေကြပါတယ်။